This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကြင်ဝေးပြီးကိုယ်စိတ်နှပိုင်းအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG မှဦးစွာပထမနှုတ်ခွန်းဆက်တာပါတယ်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ9ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်။ခုပထမဆုံးရေဒီယို NUG စီရီသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရီသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ခင်ဗျာ။ပထမဆုံးစီရီသတင်းအနေဖြင့်စစ်ကောင်စီစခန်းကုန်းကိုတိုက်ခိုက်နေတဲ့ BPDF က CDM ရဲတအူကျန်းမာရေးအခြေအနေကြောင့်ကြာဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်နီပြည်ဘိုလခဲခရိုင်အတွင်းမှာရှိတဲ့စစ်ကောင်စီစခန်းကုန်းတစ်ခုကိုတိုက်ခိုက်နေချိန်မှာကျန်းမာရေးမကောင်းတဲ့ CDM ရဲတပ်သားဖေရဲကြာဆုံးခဲ့ရတယ်လို့ဘိုလခဲပြည်သူ့ကာကွယ်တပ်ဖွဲ့ BPDF ကဒီနေ့နိုဝင်ဘာ9ရက်မှာထုတ်ပြန်ပါတယ်။အဲ့ဒီစစ်ကောင်စီစခန်းကုန်းကိုတော်လိုင်းမဟာမိတ်တပ်ပေါင်းစုတွေနဲ့အတူဘိုလခဲပြည်သူ့ကာကွယ်တပ်ဖွဲ့တပ်ရင်းအမှတ် 1105 ကရဲဘော်တွေပါဝင်တိုက်ခိုက်နေချိန်မှာ CDM ရဲတပ်သားဖေရဲကြာဆုံးခဲ့တာပဲဖြစ်ပါတယ်။နေမကောင်းဖြစ်နေတဲ့ CDM ရဲတပ်သားဖေရဲကိုရှေ့တန်းတိုက်ပွဲကနေနောက်တန်းဆေးရုံကိုအရေးပေါ်ပို့ဆောင်ခဲ့ပေမဲ့နိုဝင်ဘာ4ရက်နေ့ကပဲဆေးရုံမှာကျဆုံးသွားတာလို့သိရပါဗျ။ရဲဘော်ဖေရဲဟာအခုနှစ်မတ်လ3ရက်နေ့မှာစစ်ကောင်စီလက်အောက်ခံရဲတပ်သားအဖြစ်ကနေစွန့်လွတ်ပြီး CDM ပြုတ်လုက BPDF တပ်ရင်းကိုဝင်ရောက်ခဲ့ပြီးကြာရတာဝန်ကိုကျေပွန်စွာထမ်းဆောင်ခဲ့တယ်လို့ BPDF ကအတည်ပြုထားပါဗျ။နိုင်ငံတော်နဲ့လူမျိုးအတွက်စွန်းစွန်းတမန်တိုက်ပွဲဝင်ရင်အသက်ပေးလှူခဲ့တဲ့ရဲဘော်ဖေရဲကိုအာဇာနည်အဖြစ်အတိမတ်ပြုလေးစားဂုဏ်ယူစွာဥညွတ်အလေးပြုပါတယ်လို့ BPDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ခဲမျိုးနယ်အတွင်းကအရေးပါတဲ့စစ်ကောင်စီစခန်းကုန်းအချို့ကိုကရင်နီတပ်ပေါင်းစုနဲ့ဒီနှစ်လယ်ပိုင်းမှာသိမ်းပိုက်နိုင်ခဲ့ပြီး12မိုင်စခန်းကုန်းနဲ့ဝမ်မလန်းစခန်းကုန်းတို့ကိုသိမ်းပိုက်ဖို့ကြံနေသေးတယ်လို့သိရပါတယ်ခင်ဗျာ။ဒုတိယစီရီသတင်းအနေဖြင့်တရွာကို3ရောက်တပ်သားတစ်စုဆောင်းပေးဖို့နဲ့လူမပေးနိုင်ရင်တပ်သားတစ်တဦးအတွက်63သိန်းပေးဖို့အမိန့်ပေးတဲ့ဝေါ်မြို့နယ်အုပ်ချုပ်ရေးမှူးကိုအရေးယူမယ်လို့ဝေါ်ပကဖကသတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။တရွာကိုလူ3ရောက်တပ်သားတစ်စုဆောင်းပေးဖို့နဲ့လူမပေးနိုင်ရင်တပ်သားတစ်တဦးအတွက်63သိန်းပေးဖို့အမိန့်ပေးစေခိုင်းတဲ့ဝေါ်မြို့နယ်အုပ်ချုပ်ရေးမှူးကိုအရေးယူမယ်လို့ဝေါ်ပကဖကသတိပေးပြောကြားလိုက်ပါတယ်။ပဲခူးတိုင်းဝေါ်မြို့နယ်အုတ်ချုပ်ရည်မူတီဟာထွန်းကတရွာကိုလူ3ဦးတပ်သားတစ်စုဆောင်းပေးဖို့လူမပေးနိုင်ရင်တပ်သားတစ်တို့အတွက်ကြက်63သိန်းနှုန်းပေးဖို့အစည်းအဝေးခေါ်ပြီးအမိန်ပေးစီခိုင်းလိုက်တာနဲ့ပတ်သက်လို့ဝေါ်မြို့နယ်ပကဖကဒီနေ့နိုဝင်ဘာ9ရက်မှာအသတိပေးပြောကြားလိုက်တာဖြစ်ပါတယ်။ဝေါ်မြို့နယ်အုတ်ချုပ်ရည်မူတီဟာထွန်းကဝေါ်မြို့နယ်အတွင်းမှာရှိတဲ့ကြေးရွာအုပ်စု64စုကအုတ်ချုပ်ရည်မူတွေကိုအော်တိုဘာလကုန်ပိုင်းမှာအစည်းအဝေးခေါ်ယူပြီးအခုလိုအမိန်ပေးလိုက်တာလို့သိရပါတယ်။စစ်မှုထမ်းဖို့အတွက်ကျေးရွာလူဦးရေအချိုးအစားလိုက်လာစဉ်လူငယ်အနည်းဆုံးတဦးကနေ3ဦးအထိတပ်သားတစ်စုဆောင်ပေးရမှာဖြစ်ပြီးစစ်မှုထမ်းဖို့လူမပေးနိုင်ရင်လူစားထိုးဖို့ရှာဖွေပေးရမယ်ထွေအုပ်ဒုဦးစီးမှုအတွက်ကြက်တသိန်းပေးရမယ်လို့အမိန့်ပေးလာတယ်လို့ဆိုပါတယ်အခုလိုဝေါ်မြို့နယ်ထွေထွေအုပ်ချုပ်ရေးမှုကအတင်းအဓမ္မစစ်သားစုဆောင်ခိုင်းတာကိုလက်မခံနိုင်တဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေကတော့ယာဒူးကနေနှုတ်ထွက်ဖို့ပြင်ဆင်နေကြတယ်လို့သိရပါတယ်အရင်က3လတကြိမ်စစ်သားတယောက်ရှာဖွေပေးရပြီးလူရှာမပေးနိုင်ရင်အစားထိုးဖို့ကြက်သိန်း50ကောက်ခံရာကအခုလကစပြီးကြက်63သိန်းအထိတိုးမြင့်လိုက်တဲ့အတွက်ရကြေးအုပ်ချုပ်ရေးမှုအများစုမကြေမနက်ဖြစ်ကာနှုတ်ထွက်ဖို့ပြင်ဆင်နေကြတာလို့လည်းသိရပါဗါး ဒါကြောင့်ဝေါ်မြို့နယ်ပကဖကမြို့နယ်အုပ်ချုပ်ရေးမှူးတီဟထွန်းအပါဝင်စစ်သားစုဆောင်ပေးနေတဲ့ရက်ကျေးအုပ်ချုပ်ရေးမှူးတွေနဲ့ဌာနဆိုင်ရာအားလုံးကိုအေးအေးယူမယ်လို့တတိပေးလိုက်တာပဲဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတောင်ကုန်းမှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ဖွဲ့ဝင်3ဦးလက်နက်နဲ့ထွက်ပြေးတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ဖွဲ့ဝင်3ဦးဟာမနေ့နိုဝင်ဘာ6ရက်ညနေပိုင်းမှာလက်နက်နဲ့တကွထွက်ပြေးသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။တောင်ကုန်းမြို့နယ်အထွက်ကိုင်းရှည်စစ်ကောင်စီစစ်စည်းဂိတ်တံတားမှာတာဝန်ကျနေတဲ့စစ်သား3ဦးလက်နက်ကိုစီနဲ့ထွက်ပြေးသွားတာလို့ဒေတာရင်းစစ်ရေးသတင်းရင်းမြစ်တွေအဆိုကိုအခြေခံပြီး Western News ကဖော်ပြပါဗျာ။အခုလိုစစ်သားတွေလက်နက်နဲ့ကွာထွက်ပြေးသွားတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတောင်ကုန်းမြို့နယ်အတွင်းတနက်တွေပစ်ဖောက်ပြီးလိုက်လံရှာဖွေခဲ့ပေမဲ့ရှာမတွေ့ဘူးလို့သိရပါဗျာ။တောင်ကုန်းမြို့အဝင်အထွက်နေရာတစ်ခုဖြစ်တဲ့ကိုင်းရှည်တံတားမှာစစ်ကောင်စီတပ်ဖွဲ့ဝင်အင်အားရာချီပြီးနေရာယူတက်ဆွဲထားတဲ့ကာကင်းတစ်ခုဖြစ်တယ်လို့သိရပါဗျ။ဒီနေ့နိုဝင်ဘာ9ရက်မနက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်။တောင်ကုန်းမြို့နယ်မှာစစ်ကောင်စီလက်အောက်ခံစကခ5တပ်မှခမရ544တပ်ရင်းခမရ346တပ်ရင်းတို့ရှိနေပြီးဒီတပ်ရင်းတွေကိုသိမ်းပိုက်နိုင်ဖို့ရခိုင်တပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့လည်းသိရပါတယ်တောင်ကုန်းမြို့မှာရှိတဲ့စစ်ကောင်စီတပ်ရင်းတပ်ဖွဲ့တွေကိုရခိုင်တပ်တော် AA ကလက်နဲ့ချီဝိုင်းရန်ပိတ်ဆို့ခဲ့ပြီးနောက်အော်တိုဘားလနောက်ဆုံးဘက်ကစပြီးထိုးစစ်အရှိန်မြင့်ကတိုက်ခိုက်နေတာလည်းဖြစ်ပါတယ်လက်ရှိအချိန်မှာတောင်ကုန်းမြို့တွင်းမှာအပြစ်မဲ့အရက်သားပြည်သူ6000ကျော်ပိတ်မိနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကမြို့ပြင်ထွက်ခွင့်မပေးဘဲလူသားတိုင်းကအဖြစ်အသုံးပြုနေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးဇီးကုန်းမြို့နယ်ဘော်ပင်ရွာမှာတက်ဆွဲနေတဲ့စစ်တပ်စခန်းတိုက်ခိုက်ရာစစ်သားနဲ့ပြူတွေအထိနာပြီးထွက်ပြေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းဇီးကုန်းမြို့နယ်ဘော်ပင်ရွာမှာအထိုင်ချတက်ဆွဲနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်ရာစေအုပ်စုဘက်ကအထိနာပြီးထွက်ပြေးသွားတယ်လို့တိုက်ပွဲဝင်တော်လင်းအဖွဲ့တွေကပြောပါတယ်။ဇီးကုန်းမြို့နယ်ဘော်ပင်ရွာမှာအထိုင်ချတက်ဆွဲနေတဲ့အကြမ်းဖက်စေအုပ်စုဟာကျိုးပင်ကောင်းမြို့နယ်ဘက်ကရွာတွေကိုစစ်ကြောင်းထိုးနေတဲ့အတွက်တော်လင်းအဖွဲ့တွေကနိုဝင်ဘာ3ရက်နေ့ညနေ9နာရီခန့်မှာပြစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေကင်းပတ်နေတဲ့အချိန်မှာတိုက်ခိုက်တာဖြစ်ပြီးစေအုပ်စုဘက်ကအထိနာသွားတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဘော်ပင်ရွာကပြူစောထီးတွေထွက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောထီးတွေထွက်ပြေးသွားချိန်မှာ60မမလက်နက်ကြီးကြီးတစ်လုံးနဲ့စစ်ယူနီဖောင်းအချို့သိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုတပ်ရင်း3801တပ်ခွဲ3နက်စစ်တီတပ်ဖွဲ့တပ်ရင်း3802မြေအောက်ပျောက်ကြားတပ်ဖွဲ့ BZTM GBK PDF ပဲခူးရုံးမှအခြေပြုတပ်ဖွဲ့တို့ပူးပေါင်းပြီးစစ်စင်ရေးပေါ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ရေစကြိုပကဖကပထမဆုံးအကြိမ်တင်နန်းသားတစ်တွေခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။အနာဂတ်ဖယ်ရယ်တိုင်းပြည်ထူထောင်ရမှာလိုအပ်နေတဲ့စစ်သားကောင်းတွေမွေးထုတ်နိုင်ဖို့ရေစကြိုပကဖကပထမဆုံးအကြိမ်အနေနဲ့တင်နန်းသားတစ်တွေခေါ်ယူနေပါတယ်။အကြံဖက်စစ်ကောင်စီကိုတိုက်ထုတ်ပြီးအနာဂတ်ဖယ်ရယ်ဒီမိုကရေစီတိုင်းပြည်တည်ဆောက်ရမှာပါဝင်ဖို့လူငယ်လူလတ်ပိုင်းတွေကိုတင်နန်းသားအဖြစ်ခေါ်ယူနေတာပဲဖြစ်ပါတယ်။တင်နန်းတက်လို့သူတွေဟာအသက်18နှစ်ကနေ45နှစ်ကြားအရွယ်ရှိရမှာဖြစ်ပြီးကျန်းမာတန်ဆွမ်းတဲ့မျိုးသားတွေသာမကမျိုးသမီးတွေပါရှောက်ထားနိုင်တယ်လို့သိရပါဗျ။တင်နန်းတက်ခွင့်ရသူတွေဟာတင်နန်းဆရာတွေချမှတ်ထားတဲ့စည်းကမ်းတွေကိုလိုက်နာနိုင်ရမှာဖြစ်ပြီးတင်နန်းကာလပြီးဆိုးအောင်တက်ရောက်နိုင်ရမယ်လို့သတ်မှတ်ထားပါဗျ။တင်နန်းပြီးရင်လည်းအနည်းဆုံး3လတာဝန်ထမ်းဆောင်နိုင်ရမှာဖြစ်ပြီးရည်စကြိုမြို့နယ်အတွင်းမှာရှိတဲ့တက်ခွဲတွေမှာပေးအပ်တဲ့တာဝန်ကိုခြေပွန်အောင်ထမ်းဆောင်နိုင်ရမယ်လို့ဆိုပါတယ်။ဘသူတိုက်တွန်းချက်မှမပါပဲမိမိတို့ဆန္ဒအလျောက်တင်နန်းလာတက်နိုင်သူဖြစ်ဖို့လိုပြီးတော်လှန်ရေးစိတ်ဓာတ်ပြင်းပြစွာနဲ့စိတ်အားထက်သန်စွာနဲ့အကြမ်းဖက်စစ်ကောင်စီကိုအပီးတိုင်တွန်းလှန်တိုက်ခိုက်လို့စိတ်ရှိသူတွေကိုဦးစားပေးခေါ်ယူมาဖြစ်တာကြောင့်နိုဝင်ဘာ10ရက်နေ့နောက်ဆုံးထားလျှောက်ထားနိုင်တယ်လို့ရည်စကြိုပကဖကထုတ်ပြန်ထားပါတယ်။တင်နန်းတက်လို့သူတွေအနေနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ရည်စကြိုမြို့နယ်ပကဖလူမှုကွန်ရက်စာမျက်နှာရဲ့ Messenger ကနေစာရင်းပေးသွင်းနိုင်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဥမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါရှင်2024ခုနှစ်ຫນွေမာလာ9ရက်နေ့ Radio NUG ညပိုင်းပြည်ရင်းသတင်းတွေကိုတင်ပြပေးသွားမှာပဲဖြစ်ပါတယ် မေရိကန်ရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရမ့်ကိုယာယီသမ္မတဒူဝါလက်ရှိလာမှဂုဏ်ယူပြီးခိုင်မာတဲ့ဆက်ဆံရေးတွားဖို့မျှော်လင့်တယ်ဆိုတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။မေရိကန်ရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရမ့်ကိုယာယီသမ္မတဒူဝါလက်ရှိလာမှဂုဏ်ယူပြီးခိုင်မာတဲ့ဆက်ဆံရေးတွားဖို့မျှော်လင့်တယ်လို့မေမာလ6ရက်မှာ၎င်းရဲ့ Twitter မှာတဆင့်ရေးသားဆိုထားပါတယ်။သင်းရွေးကောက်ပွဲအောင်ပွဲတဲ့ဒေါ်နယ်ထရမ့်အားဂုဏ်ပြုပါတယ်။မင်းရဲ့ကောင်းဆောင်မှုစီပြန်ရောက်တာနဲ့ရေးကြည့်ပြီးခိုင်မာတဲ့ဆက်ဆံရေးကိုဆက်သွားဖို့ငါတို့မျှော်လင့်နေပါတယ်လို့ဆိုထားပါတယ်။ American သမ္မတလောင်းဒေါ်နယ်ထရမ့်ဟာနိုဝင်ဘာလ6ရက်နေ့က American နိုင်ငံရွေးကောက်ပွဲမှာသာလွန်မဲအရေးအတွက်နဲ့အနိုင်ရရှိခဲ့ပါတယ်ရှင်။ရွေးကောက်ပွဲအနိုင်ရသည့် American သမ္မတကိုဂုဏ်ယူကြောင်း NGO နိုင်ငံသားရေးဝန်ကြီးပြောကြားတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။ရွေးကောက်ပွဲနိုင်ရတဲ့ American သမ္မတကိုဂုဏ်ယူကြောင်းENERGY နိုင်ငံသားဝန်ကြီးဒေါ်စင်မအောင်က၎င်းရဲ့ social media ကတဆင့်ရေးသားထားပါတယ်။ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒါဟာဒီမိုကရေစီရဲ့အလှပါပဲ။လွတ်လပ်၍တရားမျှတသောရွေးကောက်ပွဲရလဒ်ကိုလက်ခံပါလေးစားလျက်ဒုတိယသမ္မတဂုဏ်ယူပါတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်လို့ပြောကြားထားပါတယ်။မြို့သားညီညွတ်ရေးဆွေးရည်နိုင်ငံသားရေးမူဝါဒမှာလွတ်လပ်တက်ကြွရေးဗမလိုက်သောနိုင်ငံရေးမူဝါဒကိုကျင့်သုံးလျက်ရှိပါတယ်ရှင်။အမေရိကန်ဆိုရဖွဲ့တဲ့မှာကောင်းဆောင်အစ်တွေပါလာတာကြောင့်အမေရိကန်နိုင်ငံသားမူဝါဒအစ်တွေဖန်တီးနိုင်တဲ့အခွင့်အလမ်းအစ်တွေနဲ့ကြီးမားတဲ့ email ချက်တွေဖြစ်ပေါ်လာနိုင်တယ်လို့ဒေါ်မီမီဝင်းဘတ်ပြောကြားလိုက်တဲ့အကြောင်းအရာကိုလည်းတင်ပြပေးပါဦးမယ်။အမေရိကန်ဆိုရဖွဲ့တဲ့မှာကောင်းဆောင်အစ်တွေပါလာတာကြောင့်အမေရိကန်နိုင်ငံသားမူဝါဒအစ်တွေဖန်တီးနိုင်တဲ့အခွင့်အလမ်းအစ်တွေနဲ့ကြီးမားတဲ့ email ချက်တွေဖြစ်ပေါ်လာနိုင်တယ်လို့ဒေါ်မီမီဝင်းဘတ်ကနိုဝင်ဘာလ9ရက်မှာ social media ကနေသုံးသပ်ပြောကြားထားပါတယ်။ကျမရဲ့မြန်မာမိတ်ဆွေများဟာအမေရိကန်အုပ်ချုပ်ရေးတစ်ကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုအနာဂတ်မှာဘယ်လိုတည်ရောက်မှုရှိနိုင်မလဲဆိုတာစိတ်ဝင်စားနေကြတယ်။သူတို့ဖြင့်လက်ရှိဒီမိုကရေစီရရှိရေးကြိုးပမ်းနေမှုပေါ်ဆိုရသည့်ရဲ့သဘောထားကဘယ်လိုတည်ရောက်မှုရှိလာမလဲဆိုတာကိုပေါ့။တမိုင်းချောင်းရမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒဟာအင်အားကြီးပါတီနှစ်ခုလုံးရဲ့အထောက်ပံ့ကိုရရှိမှုပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြန်လည်ထူထောင်ရေးပေါ်ဂရုကိုယ်ပြုလာခဲ့တာကြောင့်ဒီအတွက်တည်ငြိမ်မှုရှိတယ်ဆိုရဖွဲ့တဲ့မှာကောင်းဆောင်အစ်တွေပါလာတာကြောင့်အမေရိကန်နိုင်ငံသားမူဝါဒအစ်တွေဖန်တီးနိုင်တဲ့ခွင်လန်းအစ်တွေနဲ့ကြီးမားတဲ့အီးမန်ချက်တွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်မိပါတယ်လို့ပြောပါတယ်။မြန်မာရေးကိုအမေရိကန်ဆိုရကုနိုင်မှုအားမြန်မာပြည်သူများကလည်းမျှော်လင့်လျက်ရှိပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့အကူတိုင်းရှေ့ချန်ကကြေးရွာတွေမှာပြည်သူလူထုနဲ့ပြည်သူကာကွယ်ရေးတပ်မတော် PDF တို့ပူးပေါင်းပြီးစူပေါင်းမဟာကဒိန်ပွဲများကျင်းပခဲ့တဲ့သတင်းဖြစ်ပါတယ်။ကာကွယ်ဝန်ကြီးဌာနတောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသကွယ်ထိန်းချုပ်တဲ့ပဲခူးတိုင်းရွှေချန်းကကျေးရွာတွေမှာပြည်သူလူထုနဲ့ပြည်သူကာကွယ်ရေးတပ်မတော် PDF တို့စုပေါင်းပြီးစုပေါင်းမဟာဗုံးကရဟင်ပွဲကျင်းပခဲ့တယ်လို့အမှတ်နှစ်စစ်ဒေသကွယ်သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ PDF တွေဟာပဲခူးတိုင်းရွှေချန်းနယ်မြေတွေမှာစီးရဲချင်းတွေကိုတုံးမြင့်ဆောင်ရွက်လျက်ရှိတယ်လို့ဒေသခံပြည်သူများရင်ကျန်းစွာနေထိုင်နိုင်ရေးအတွက်လည်းစီစဉ်ဆောင်ရွက်လျက်ရှိတာကိုတွေ့ရပါတယ်။ဒီချက်ဟာ PDF တွေရဲ့နယ်မြေစိုးမိုးမှုကိုပြသနေတယ်လို့ PDF Insight ကသုံးသပ်ထားပါတယ်ရှင်။မြို့ကအမခွနစ်တဲရင်ရဲ့ပြည်သူမြေတာ3900ခန်းမိတ်7290ဝန်းကျင်ရရှိထားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြို့ကအမခွနစ်တဲရင်ရဲ့ပြည်သူမြေတာ3900ခန်းမိတ်မှာ7290ဝန်းကျင်ရရှိထားတယ်လို့ရေမာလ9ရက်မှာမြို့ကအမခွနစ်တဲရင်ကတရားဝင်အသိပေးဆိုပါရယ်။ပြည်သူမြေတာ3900ခန်းမိတ်ရဲ့သက်မှတ်ကာလရေမာလ15ရက်ကိုရောက်ဖို့ရှေ့ရတာလို့ပါတော့တယ်။ခုချိန်ထိ7290ဝန်းကျင်ရရှိထားပါပြီ။ဒါဟာအားလုံးရဲ့ပါဝင်မှုကြောင့်သာဖြစ်ပါတယ်။ကျန်တဲ့ရှိရမှာကျွန်တော်တို့မျှော်မှန်းတဲ့7900ပြည့်နိုင်မလားဆိုတာတနည်းမရှိပါဘူး။နောက်ဆုံးပတ်ဝန်းကျင်နေ့ချိန်ထိမျှော်လင့်ချက်ရှိပါတယ်။အတူဝိုင်းရုံပေးကြရင်ရှိရအတွင်းလဲဘာမဆိုးဖြစ်သွားနိုင်ပါတယ်လို့ဆိုပါတယ်။ဤသူမြတ်တာ3900ခန်းမင်းပြုလို့ရတဲ့ရွေးချယ်မှာလိုအပ်နေတဲ့လက်နက်ခဲယမ်းတွေဝယ်ယူနိုင်ဖို့ဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန်နိုဝင်ဘာလ10ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိမြောက်အရှိဖက်ကလေတီပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နယ်တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတီပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာညအပူချိန်တွေအနည်းငယ်ပြန်တက်လာနိုင်ပါတယ်ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်အထင်အရင်ဖြစ်ထွားနိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်ကင်းစင်နိုင်ပါတယ်ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းမှာရောက်ရှိနေတဲ့လီဘီယာနဲ့ယမန်ဟာအင်အားပြန်လျော့ကျလာပြီးမဲ့လီဘီယာနဲ့ဆဲလ်ကရေငွေတွေဟာမြန်မာနိုင်ငံဘော်ကိုမိုးရွာစေနိုင်တဲ့တိမ်တန်းအဖြစ်ဆက်ရှိနေနိုင်ပါတယ်မိုးအခြေအနေကတော့လီဘီယာနဲ့ယမန်အချိန်ကြောင့်ရှင်းပြည်နယ်ရခိုင်ပြည်နယ်နေပြည်တော်မကွေးတိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအချိန်ခါမဟုတ်လေအနှံ့အပြားမိုးထစ်ကြုံရွာနိုင်ပြီးရခိုင်ပြည်နယ်နေပြည်တော်မကွေးတိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ကြက်ဒေသတွေမှာနေရာကြီးကြီးကနေနေရာကွက်ကြားမိုးထစ်ကြုံရွာနိုင်ပါတယ် ။ပင်လယ်ပြင်အခြေအနေကတော့မြန်မာပင်လယ်ပြင်မှာလေဟာတောင်အရှိတောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင်တင်ရှိနိုင်ပါတယ်ရှင
်။ Radio NUG မှာဆက်လက်အတန်းလှည့်နေပါတယ်။ကုဆက်လက်ပြီးအင်တာဗျူးကဏ္ဍမှာအမေရိကန်သမ္မတနဲ့အစိုးရအသည့်အပြောင်းလဲမှာမြမအရေးပေါ်အကျိုးသက်ရောက်နိုင်မှုအား NYCBC အမှုဆောင်ကိုနေတင်မြင့်နဲ့ဆက်သွယ်မေးမြန်းချက်ကိုမင်းတီဟန်ကမေးမြန်းတင်ဆက်မှာဖြစ်ပါတယ်ရှင်
။မင်္ဂလာပါကိုခင်ဗျာ။အမေရိကန်သမ္မတအပြောင်းလဲမှာမြမအရေးဘာရီမျှော်လင့်လို့ရနိုင်လဲကို
။ဟုတ်ကဲ့။အမေရိကန်နိုင်ငံမှာရှိတဲ့မြမပြည်သူပြည်သားတွေပေါ့လေ။ဟို advocacy group တွေလည်းရှိပါတယ်။နောက်ပြီးတော့ကျွန်တော် grassroots တွေလည်းရှိပါတယ်။အတာဒီကပေါ့လေအမေရိကန်သမ္မတရဲ့နားထဲကိုပေါက်အောင်ကွန်ကရစ်နဲ့စီနီကကျွတ်တော်ကိုယ်စားလှယ်တွေကိုပေါ့ကျွန်တော်ဘလောက်ထိတွေ့ပြီးတော့ဆက်ဆံနိုင်မလဲဘလောက်ကျွန်တော်တို့ထိတိရောက်ကျွန်တော်လုံနိုင်မလဲဆိုတာကဒါအဖြစ်ဖြစ်ပါတယ်အဲ့ဒီလိုကျွန်တော်လုံနိုင်တဲ့ပုံမှာထိတိရောက်ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်တို့လှုပ်ဆောင်တဲ့ပုံမှာအမေရိကန်သမ္မတရဲ့မြန်မာအရေးမှာလည်းပြောင်းလဲနိုင်တယ်လို့ထင်ပါတယ်အရင်ဒေးနတာကာလမှာလည်းဟိုဂျိုးဘိုင်ဒန်သမ္မတဖြစ်တော့ကာလမှာလည်းအဲကျွန်တော်တို့ NDA လက်မှတ်ထိုးခဲ့တာဆိုရင်သမ္မတကိုယ်တိုင်ကမြန်မာအရေးကိစ္စကိုပေါ့တိလို့ထက်တဲ့ဝင်လက်ခံလို့ထိုးပြတာမဟုတ်ပါဘူးဒီအောက်လွတ်တော်အမတ်တွေအထက်လွတ်တော်အမတ်တွေကတုံတုံတိုက်တိုက်နဲ့ကျွန်တော်ပြောဆိုဆွေးနွေးမှုတွေပေါ်မှာဟိုအမေရိကန်သမ္မတကိုတင်ပြလာတဲ့ခါမှာသမ္မတကလက်မှတ်ထိုးလာထိုးရတဲ့အဆင့်ဖြစ်သွားပြီးတော့ NDA ချမှတ်လာခြင်းဖြစ်တယ်ပေါ့ဒါကြောင့်မို့ပေါ့ထရန့်ဖြစ်လဲကျွန်တော်တို့ရဲ့အားဆိုင်မှုပုံမှာလည်းမူတည်တယ်လို့ကျွန်တော်ထင်ပါတယ
်သမ္မတတက်ကောမြန်မာအရေးကိုစိတ်ပါဝင်စားပြီးအရေးတူဖြည့်ရှင်းပေးနိုင်မလားခင်ဗျ
ကျွန်တော်တို့ရဲ့ဒီ grassroots တွေ constituency တွေပြီးတော့ကျွန်တော်တို့ရဲ့ advocacy group တွေကဒီလွတ်တော်အမတ်တွေအမတ်တွေကိုအောက်လွတ်တော်မှာအထက်လွတ်တော်မှာကိုဘယ်လောက်ထိတွေ့ဆက်ဆံနိုင်ပြီးတော့ဒီလိုမြမအရေးကိုစိတ်ပါဝင်စားအောင်ဘယ်လိုလုပ်နိုင်မလဲပုံမှာပဲမူတည်ပါတယ်လို့ကျွန်တော်ထပ်ပြောချင်ပါတယ
်မြမနိုင်ငံအတွက် American အစိုးရရဲ့အကူအညီတွေရောပုံမတိုးလာနိုင်လားပုံမလျော့သွားနိုင်မလားခင်ဗျ
အဓိကအဖြစ်ကျွန်တော်ပြောပြချင်တာကတော့ကျွန်တော် NDA ချမှတ်ထားတဲ့အခါမှာကျွန်တော်ပြီးခဲ့တဲ့နှစ်ကတော့တန်း100ကျော်ကျော်120ရခဲ့တယ်ပေါ့နော်ဒါအပြင်ဟိုဒီ NDA ရဲ့ဘာမှအမပါဘဲနဲ့ပုံမှန်ပေးဦးပေးစင်ပေးတဲ့ humanitarian aid တွေပေါ့အဲ့ဒါကလည်း100ကျော်ကျော်ရှိတယ်။ဒီနေ့အနေနဲ့ပြောမယ်ဆိုတန်း300ကျော်လောက်ရှိခဲ့ပြီ။ဒီ NDA ကချမှတ်ထားတဲ့အဥ္စာမှာလည်းတန်း90ကျော်လောက်ဗမာပြည်ကိုပေးခဲ့ပြီးသွားပြီလို့သူတို့ data ရဖော်ပြထားတယ်။ကျွန်တော်တို့ဒီ NDA ချမှတ်ထားတဲ့ဥစ္စာတွေမှာကတော့ဘယ်တမတာပဲပြောင်းပြောင်းဘသူတွေပဲတက်တက်ပေါ့နော်။ကျွန်တော် at အနေနဲ့ဟိုဒါချမှတ်ထားတဲ့အတွက်တမတာကိုလက်မှတ်ထိုးထားတဲ့ဟိုရှိတင်ရှိတတ်တဲ့ဒါရတဲ့ရတဲ့အခွင့်အရေးတွေအားလုံးကတော့budget တွေကကျွန်တော်ရနေမှာပဲ။ကျွန်တော်တို့ပို့ပြီးတိုးလို့နိုင်မယ်။ပို့ပြီးကျွန်တော်တွန်းနိုင်မယ်ဆိုရင်ပတ်စံပို့ရမယ်ကျွန်တော်တို့တွန်းအားနည်းမယ်ဆိုရင်တော့နဂိုရှီယန်ဆက်ပတ်စံလောက်ပဲရမှာပေါ့ပုံမှန်အားဖြစ်တော့ပေးနေရတော့နေ့စဉ်နေ့စဉ်ပေးနေရတန်း100ကျော်ပေးနေရ
အမေရိကန်ဆိုရအသည့်ပြောင်းလဲလာမှုနဲ့အတူမျိုးသားညီညွတ်ရေးဆိုရနဲ့ရောဆက်ဆံရေးပုံမတိုးမြင့်လာနိုင်သလားရော့ကျသွားနိုင်သလားကို
ကျွန်တော်တို့ဒီ advocacy group ပေါ်မှာပဲမူတည်ရယ်ကျွန်တော်မြန်မာပြည်သူပြည်သားတွေကကျွန်တော်ဘလောက်ကျွန်တော်ကိုယ့်နိုင်ငံအတွက်ကိုဘလောက်စိတ်ပါဝင်စားတယ်လဲကိုယ့်နိုင်ငံအတွက်အချိန်ကြီးဘလောက်ပေးပြီးတော့ကျွန်တော်တို့တုံတုံတက်တက်လုပ်နိုင်မလဲပုံမှန်ပဲမူတည်ရယ်တမတာတို့ကွန်ကရစ်တို့စနစ်တို့နဲ့တိတ်မတက်ဆန်လို့ထင်တယ်။ဟို6နှစ်အပြောင်းလဲမှာတော့ဟိုစနစ်မှာလဲဒီ Republican ကအများစုရရှိတယ်။ကွန်ကရစ်မှာလဲရရှိတော့မယ်လို့လဲဒါနောက်ဆုံးဒေတာရသိရတယ်ပေါ့နော်။Republican ကမကွန်နဲ့ဆိုဒေါ်အောင်ဆန်းစုကြည်ကိုအရန်လေးစားတယ်ချစ်ခင်တယ်။နောက်ပြီးတော့သူကဂုံယူဝင်ကြွားတယ်ပေါ့နော်။ဒေါ်အောင်ဆန်းစုကြည်နဲ့သူသိရတာပြောရတာဆိုတော့သူကတော့မြန်မာနိုင်ငံအရေးကိစ္စကိုတစ်ဆက်မမတ်သူလုပ်တယ်ပေါ့။အဲ့လိုလုပ်တဲ့ဥစ္စာတွေမှာလဲကျွန်တော်တို့တွေ Advocacy Group တွေက grassroots တွေကဒီမစ်မကောနဲ့ပါဝင်အခုဘာမှ caucus လို့ခေါ်တဲ့ဒီ democratic ကော republican ရောအမတ်တွေပါတဲ့အဖွဲ့တွေမှာကျွန်တော်တို့တွန်းတုတ်တိုက်တိုက်နဲ့ကျွန်တော်အချက်လက်တွေပေးရဲဟိုတွန်းအားပေးတဲ့အခါမှာသူတို့ကဓာရီပေါ်မှာကြည်ပြီးတော့သူတို့ကလည်းစိတ်ပါဝင်စားပြီးတော့လှုပ်ဆောင်လာတာဖြစ်လာတယ်သူတို့ပါသူတို့စိတ်ပါဝင်စားပြီးလှုပ်ဆောင်တာဆိုရင်မစ်မကောနဲ့ကလဲကိုကျန်တဲ့လူတွေကတော့တိတ်မရှိတလို့ပဲဒါပုပ်ပလင်းပြောပြတာပါအဲ့အတွက်တမန်တာပဲဖြစ်ဖြစ်ဒီလွတ်တော်အမတ်တွေပဲဖြစ်ဖြစ်မြန်မာအရေးကိစ္စကတော့သူတို့ရဲ့အကျိုးစီးပွားလည်းမရှိဘူးနောက်တစ်ခုကလည်းကျွန်တော်တို့ဒီအမေရိကန်နိုင်ငံနဲ့လည်းအရန်အလှမ်းဝေးတဲ့ကာမှာတော့ဟိုပေါ်တဆိုင်မဲ့ပဲလှုပ်ဆောင်တာပဲဖြစ်ဖြစ်စိတ်ပါဝင်စားမှုရှိတာပဲဖြစ်ဖြစ်နဲပါတယ်အဲ့ဒီနဲတာတွေကိုကျွန်တော်ကများအောင်ဘယ်လိုလုပ်မလဲဆိုတာကျွန်တော်ပုံမှန်ပဲမူတည်တယ်လို့ထင်တယ် IUG နဲ့အနေထားကလည်းဒီအမျိုးသားညီညွတ်ရေးအစိုးရဟိုဒီနိုင်ငံသားရေးရုံးကလည်းဝါရှင်တန်ဒီစီမှာ မှာဖွင့်လှစ်ထားတယ်။ဒုနိုင်ငံခြားဝန်ကြီးကိုမိုးစောဦးကိုယ်တိုင်ကလည်းဒီမှာဝါရှင်တန်ဒီစီမှာထိုင်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့ထိတွေ့တာတွေအမေရိကန်ဆိုးရနဲ့ထိတွေ့တာတွေလုပ်နေတဲ့ဥစ္စာတွေမှာပေါ့။အာကျွန်တော်တို့ရဲ့ဥစ္စာကတော့ရုပ်ရမှုမရှိနိုင်ပဲနဲ့ပို့ပြီးတိုးပြီးတိုးပြီးတော့ကျွန်တော်တို့ပို့ပြီးတော့အာကျွန်တော်တို့ရဲ့အခန်းကဏ္ဍတွေပို့ပြီးမြင့်တင်နိုင်မယ်။ကျွန်တော်တို့ရဲ့လှုပ်ဆောင်မှုတွေကိုပို့ပြီးသူ့ကိုအားပေးအားမပြုနိုင်မယ်။ပို့ပြီးသူတို့ support လုပ်နိုင်လိမ့်မယ်လို့ကျွန်တော်ကယုံကြည်တယ်။အဲ့လိုယုံကြည်တာကလည်းကျွန်တော်ပြည်တွင်းအခြေအနေမှာအပြောင်းလဲတွေလည်းပါမယ်။ကျွန်တော်တို့ကကိုယ်ကံကြမ္မာကိုကိုယ်ဖန်တီးရမယ်ဆိုတဲ့အတိုင်းစေးနဲ့လှုပ်ဆောင်မှသာကျွန်တော်တို့ကဒီတော်လန်ရေးအဆုံးပြတ်ကိုလုပ်နိုင်လိမ့်မယ်။စေးရကျွန်တော်တို့ရဲ့ UNG ရဲ့ PDF တွေ EAO တွေဒီတော်လန်ရေးအင်အားစုတွေရဲ့တိမ့်ပိုက်ထားတဲ့နေမီဒီပေါ်မှာကြီးစိုးမှုတွေပေါ်မှာဖြစ်လာတဲ့အပေါ်မှာနိုင်ငံတကာကလည်းပို့ပြီးစိတ်ပါဝင်စားပြီးအပြောင်းလဲတွေကလည်းပို့ဖြစ်လာတယ်။အဲ့လိုအပြောင်းလဲဖြစ်လာတဲ့ဥစ္စာတွေကကျွန်တော်တို့ကအပြုသဘောဆန်ပြီးတော့တိုးတက်မှုရှိလေလို့ကျွန်တော်ကယုံကြည်တယ်။နောက်လည်းဒီနဲ့ပို့ရှိလာလိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ်။
နောက်ဆုံးတစ်ချက်ကတော့ American ပြည်သူတွေနဲ့အတူမဲပေးရွေးချယ်ခွင့်ရတဲ့မြန်မာနယ်ပါ American နိုင်ငံသားတွေရဲ့ရွေးချယ်မှုကမြန်မာနိုင်ငံအတွက်မှန်ကန်တယ်လို့ပြောလို့ရမလားခင်ဗျာ
။အာဒီမှာရှိရကျွန်တော်တို့ကြောက်လာကြတဲ့ဒီမြန်မာပြည်သူပြည်သားတွေကကိုကြက်ရကိုဒါယုံကြည်ခွင့်ကိုလွတ်လပ်စွာယုံကြည်ခွင့်ရှိရလွတ်လပ်စွာမေးပွန်းခွင့်ရှိရ။ဥပမာ Democratic ကိုပဲပေးပေး Republican ပေးပေးသူတို့ပေးတဲ့ပုံမှာသူတို့ရဲ့အချက်လက်နဲ့သူတို့ကိုးကားပြီးသူတို့ပေးကြတာပဲပေါ့။ဟိုအားလုံးကတော့မဲပေးတဲ့ပုံမှာတော့မြန်မာနိုင်ငံအရေးကိစ္စကိုဒီမိုကရက်ကပို့ပြီးလုပ်နိုင်လိမ့်မယ်ထင်လို့ချို့ ਆ ပေးကြတယ်။တချို့ကလည်းရီပပလီကန်ပို့ပြီးတော့ဟိုပေါ့လုပ်နိုင်လိမ့်မယ်ဆိုပေးကြတယ်ပေါ့။ကိုယ့်အမြင်ကိုယ့်အယူဆနဲ့ကိုယ့်ရဲ့ data နဲ့သွားတဲ့အတွက်တော့အားလုံးကတော့ကျွန်တော်မှန်ကန်တယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကတော့အဆုံးပြတ်တစ်ခုကပေါ့ကိုကျွန်တော်တို့ပုံမှာပဲမူတည်ရဒီမှာရောက်ရှိရမြန်မာဒီမျိုးတွေပေါ့နော်တိုင်းတန်းကြီးကမောင်နှမတွေရဲ့တုံးအားတွေပါဝင်ပတ်သက်မှုတွေစိတ်ဆန္ဒရှိမှုတွေပုံမှာပဲဒီအချက်လက်တွေကဟိုတမတာပဲဖြစ်ဖြစ်အထက်လို့တော့အော်တိုတော်မှန်ပဲဖြစ်ဖြစ်သူတို့ရဲ့သဘောထားတွေကပြောင်းလဲသွားနိုင်ပြီးတော့ပို့ပြီးတော့မြန်မာနိုင်ငံရေးကိစ္စကိုထဲတက်ဝင်လုပ်နိုင်ဖို့ပေါ့ကျွန်တော်ပုံမှာပဲမူတည်ပါတယ်လို့ကျွန်တော်ပြောလိုပါတယ်ခင်ဗျကျေးဇူးတင်ပါတယ်
ဆလနာစင်ကြရမယ်တော်လင်းကဗျာကဏ္ဍမှာတော့မိုးတူရေးသားထားတဲ့သူတို့တွေးခေါ်နေပုံက international မဆန်ဘူးလို့အမည်ပေးထားတဲ့ကဗျာလေးကိုလွတ်လပ်၍ဦးကခန်းစားရွတ်ဖတ်ပေးဦးမှာပဲဖြစ်ပါရဲ့ရှင
်သူတို့တွေးခေါ်နေပုံက international မဆန်ဘူးအပါပေါ်မှာနိုင်ငံပေါင်းစုံအများကြီးရှိကိုယ့်နိုင်ငံပဲကိုယ်သိတယ်သူတို့တွေးခေါ်နေပုံက international မဆန်ဘူးကိုအကျိုးစီးပွားထီရင်မီးပွင့်မယ်တခြားသူစီးပွားကြတစ်ဆက်မှမကြည့်သူတို့တွေးခေါ်နေပုံက international မဆန်ဘူး international တခြင်းကိုဆိုခဲ့ဘူးတယ် international တခြင်းကိုမဆိုတော့ဘူးသူတို့တွေးခေါ်နေပုံက international မဆန်ဘူးသူ့ပြည်သူတွေကနှောင်ကြိုးများအောက်ကလွတ်ခဲ့ပြီးတခြားပြည်သူတွေအတွက်ကြတော့နှောင်ကြိုးတင်းသူတွေဘက်ကအားပေးလို့သူတို့တွေးခေါ်နေပုံကinternational assembly သူပြည်သူတွေကအငတ်ဘေးမှလွတ်ခဲ့ပြီးတခြားပြည်သူတွေကိုကြတော့ငတ်ဘူးသူချင်းစာနာစိတ်ကင်းလို့သူတို့တွေးခေါ်နေပုံက international assembly သူတို့ကတာယာဝပြောမှုစီလမ်းဖောက်နေချိန်မှာတခြားသူတွေကိုကြတော့အကျွေးထောင်ချောက်တဲချလို့သူတို့တွေးခေါ်နေပုံက international assembly
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဒီကနေ့ညထုတ်လွှင့်မှုရဲ့နောက်ဆုံးအစီအစဉ်မှာတော့တော်လင်ကြီးအောင်မြင်ခြင်းအလှကပအပိုင်း134ကိုဖလော်ရာဟန်ကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးတသမီးကဏ္ဍမှာဆိုရင်ကျမစာရေးမယ်ဆိုတော့ကျမတို့ပြည်သူတွေအတွက်တော်လန်ရေးကြီးကအားတက်စရာအားရကျေနပ်ဖွယ်ရာတွေတပုံကြီးမှုစိတ်ကြည်နပ်ခဲ့ရပါတယ်ဒါနဲ့အတူမအားလာရဲ့တရုတ်ပြည်သားကုမင်းခီးစင်လည်းရှိနေလေကုမင်းခီးစင်ဆိုလို့ပြောရပါဦးမယ်ကျမဝန်တန်းဘွားကကုမင်းမှာပြတဲ့ကုန်းစည်းပြဝဲဆိုတာရှိခဲ့ဘူးတယ်တဆိုင်ရာဌာနတီးတီးက ဒူးချုပ်အစ်စ်နဲ့ငယ်ဝန်တန်းတွေသွားခဲ့ကြတာပါပဲ။အရင်ချိန်များစီကားဆိုတရုတ်မူဆယ်ရွှေလီလမ်းကြောင်းကနေပတ်စပို့မပါအစ်ပက်ကားစီပီးကားတွေနဲ့သွားခဲ့တဲ့ခီးပါ။လွန်ခဲ့တဲ့နှစ်ကြည်သူဆိုရလက်ထက်မှာတော့ပတ်စပို့တွေဘာတွေနဲ့လေရင်နဲ့သွားတဲ့ခီးစဉ်ဖြစ်လာခဲ့တာပေါ့။ခုတော့ပြည်သူကိုတစ်ဖက်လက်နဲ့မြမပြည့်ရဲ့အာနာရှင်ခေါင်းဆောင်ကိုတခန်းတနာဖိတ်တရောင်သတင်းတွေမှာပေါ်ပြနေကြတာတွေ့ရပါတယ်။တခါတခါကျမတို့ပြည်သူတွေမှာအတွေးနဲ့ဗဟုသုတနည်းခဲ့တာတွေကြောင့်လည်းနိုင်ငံရေးမှာလက်ကွက်ဆိုးတဲ့ပြားရုပ်ထဲကိုရောက်ခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ကျမဆိုလိုချင်တာကကုန်းစည်းပြပွဲလိုနေရာမျိုးမှာနိုင်ငံခေါင်းဆောင်အမိခံတဦးနေနဲ့မြမပြည်ကြီးရဲ့လက်ရှိအနေအထားကိုပြုပြင်ပြောင်းလဲဖို့ဆိုတာမဖြစ်နိုင်ပါဘူးမြမပြည့်ရဲ့တန်ရာစတတွေနဲ့ပတ်သက်ပြီးဘလို့နီးနဲ့ဖြစ်ဖြစ်ဂုံသေးရောင်းဝယ်ဖောက်ကားဖိုးလောက်အစင်းမြတာရှိတာပါမာလာအတွက်မြမပြည့်ရဲ့လက်ရှိအနေအထားကိုအာမခံဖို့ဆိုတာလက်ရှိပြည်သူကိုလေရင်နဲ့ဘုံကျဲတာလောက်တော့မလွယ်လှောက်ပါဘူးဒီအတွက်တရုတ်အကြိုက်ဂုံသွဲမှုမှာအရေးပါတဲ့လမ်းကြောင်းတွေကိုပြန်လဲဖွင့်လှစ်နိုင်ဖို့ဖိအားပေးဖို့လောက်ပါပဲတရုတ်ပြည်ကြီးရဲ့နေဆက်မှာကလည်းမြမပြည်ရဲ့ပို့ကုန်းနဲ့ရောင်းဝယ်ဖောက်ကားနေသူတရုတ်ပြည်သူတွေအများကြီးပါအခုလိုအချိန်နေမှာတရုတ်လူမျိုးများအတွေ့စီးပွားရေးဈေးကွက်ကဆလို့ရိမ့်ရိုင်းခဲ့ရတဲ့အချိန်နေကလည်းတရုတ်ဆိုးရအတွက်အခက်ခဲတွေဖြစ်လာခဲ့မှာပါဒီအတွက်ပြည်တွင်းစစ်ရဲ့ရိုက်ခတ်မှုတန်းကိုကျမတို့နဲ့နည်းမြေချင်းထိဆက်နေတဲ့စီးပွားရေးအများဆုံးကူးသန်းရောင်းဝယ်မှုအများဆုံးရှိတဲ့အိမ်ကြီးချင်းနိုင်ငံများအတွက်လည်းအခက်ခဲရိုက်ခတ်မှုတွေတွေ့ကြုံကြရမှာပါပဲဒီအစီအရာကိုလက်ခံထားတာကြောင့်ယခုလောလောဆယ်အစိုးရအမိခံမအားလစစ်အစိုးရနဲ့အိမ်ကြီးချင်းနိုင်ငံတွေမတိမဖြစ်တွေ့ရတဲ့အခြေအနေပါဒီလိုအခြေအနေတွေကိုစိန်ခေါ်ခဲ့တဲ့အာဏာရှင်ဆိုတာနိုင်ငံရေးနဲ့စည်ရေးအကြမ်းဖက်ဖြစ်ရှင်ခဲ့တာကြောင့်ယနေ့အချိန်မှာအရှုံးတကအရှုံးများမှပြည်သူကိုစိတ်ကြိုက်မချေလိုက်နိုင်တဲ့အရှုံးကပိုလို့နေပါတယ်။ယနေ့အချိန်ထိအာဏာရှင်ဆိုတာပြည်သူကိုရှေးရှုဖို့ဆိုတာထက်မိမိတို့အုပ်စုလေးအာဏာမြဲဖို့နင်းနေညာညာစဉ်းစားနေခဲ့ကြတယ်။ဖက်စစ်အကြမ်းဖက်များရဲ့ဆုံးဖြတ်ချက်များမှလည်းလူတက်ချင်းဆိုတဲ့ခေါင်းစဉ်အောက်မှာမိမိတို့ဘဝကိုဆုံးတက်နေကြသူတွေဖြစ်နေကြပါပြီ။ပြည်သူကိုအကျိုးပြုတာဆိုလို့ပြည်သူဗန္နာအခွန်နဲ့လက်နဲ့ဝဲပြည်သူကိုအနိုင်ကျင့်တာပါပဲ။ဒါအပြင်ပြည်သူစီကနေအာတမနီးနဲ့ငွေညှစ်ကြတယ်။စီးစိမ်ပုံမှာဖင်ခုထိုင်ဖို့လောက်ပဲစိတ်ဝင်စားကြတာပါ။အာနာရှင်ရဲ့လက်အောက်ခံကျွန်းစိတ်ဆိုတာဘယ်တော့ခါမှအကျိုးမပြုသူဖက်စစ်အကြမ်းဖက်အုပ်စုလို့ပြည်သူကလက်ခံထားကြတာပါပဲ။ယနေ့အချိန်ထိပြည်သူနဲ့အာနာရှင်ကွာဟချက်ကတော့ပြည်သူဆိုတာပြည်သူအားနဲ့ဒေါ်လာရေးမှာရပ်တည်နေကြတယ်။ဒါအပြင်ပြည်သူတထာလို့ပြည်သူဝန်းရံနဲ့ငွေကြေးနဲ့ထက်တူအ धिक အရေးကြီးသည့်လူဆွမ်းအားအရေးပြင်းတဲ့နဲ့စစ်ကောင်စီကိုတွန်းလှန်နေကြတာပါပဲ။အဲ့အတွက်ပြည်တွင်းပြည်ပရောက်တိုင်းစီကိုကျေးဇူးတင်ရသလိုပြည်သူတွေကိုအားအင်စိတ်တက်နဲသွားသည့်အချိန်တိုင်းမှာနှီးမျိုးစုံနဲ့ခွန်အားတက်တီတွေဖြည့်ဆည်းပေးတဲ့ရှေတန်းမှတိုက်ပွဲဝင်ရဲဘော်များအနုပညာရှင်များမက်ပန်မက်မိုးတို့လိုရဲဘော်များပြည်သူစီဒီအမ်များကိုအားလုံးသောပြည်သူများကိုကျေးဇူးတင်ရပါတယ်။ဒါဟာကျေးဇူးတင်စရာအမည်နာမများဖြင့်ပြည့်ပြည့်စုံမှုတော့မဟုတ်ပါဘူး။ဒီတဲ့ဂုံပြူတိုက်သူများကတော့ပြည်သူအယောက်ချင်းစီတိုင်းတာဝန်ကျေခဲ့တဲ့2021ခုနှစ်အာဏာသိမ်းချိန်လူဒုဆန္ဒထုတ်ဖော်မှုကြီးကဘယ်သို့သောလက်နက်ကမှမပြည့်စည်နိုင်တဲ့ပြည်သူအားဆိုတာအာဏာရှင်ကျွန်းအုပ်စုကအသိရှိပြီးဖြစ်ပါတယ်။ကျမတို့ပြည်သူတွေအတွက်အောင်းမွဲဆိုတာလက်တကမ်းလို့မှာပါပြည်သူတွေယခုအချိန်မှာမိမိတို့အသက်အိုးအိမ်စည်းစိမ်များကိုမိမိတို့ကိုယ်တိုင်ကာကွယ်စောင့်ရှောက်ကြပါဒီထက်ရေးကြီးသည့်ပြည်သူတော်လှန်ရေးကြီးအောင်နိုင်ဖို့ပြည်သူတွေတက်နိုင်သည့်ဘက်မှာမိမိတို့ပါဝင်နိုင်သည့်ကဏ္ဍလိုက်ဝိုင်းဝန်းပါဝင်ကြရင်တော်လှန်ရေးဤအောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကဏ္ဍလေးမှာတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက် 8:00 ခွဲနဲ့ည 8:00 ခွဲအချိန်မှာ
ြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်တွေခရီးအချက်အလက်လုပ်ပြနေတဲ့ဌာနကထုတ်လင်းတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်